ရှမ်းပြည်မြောက်ပိုင်းလာရှုမြို့ကရွှေဖူးစာခန်းမှာနိုင်ငံတကာမျိုးသမီးနေခန်းနာကိုဒီကနေ့ကနေမနက်ဖြန်ထိနှစ်ရက်တာကျင်းပသွားမှာဖြစ်ပါတယ်။စစ်ပွဲတွေကြောင့်မျိုးသမီးတွေအကြမ်းဖက်ခံရတာတွေ၊မျိုးသမီးတွေနဲ့မျိုးသားတွေဆွမ်းဆောင်ရေးကွာခြားမှု၊ငင်းငယ်ရေးဖြစ်စဉ်မှာမျိုးသမီးတွေပါဝင်နိုင်မှုအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီခန်းနာကိုရှမ်းပြည်မြောက်ပိုင်းမျိုးသမီးကွန်ရက်ကဦးစီးကျင်းပတာဖြစ်ပြီးငင်းငယ်ရေးလုပ်ငန်းမှာအလုံးပါဝင်နိုင်အောင်ဒီကနေ့ပွဲကိုကျင်းပတာလို့ပွဲတာဝန်ခံမအဲမေကပြောပါတယ်။
ရှမ်းမြောက်ဒေသမှာရှိနေတဲ့အမျိုးသမီးတွေစုလိုက်ပြီးတဲ့အခါကျရင်ဒီငင်းချမ်းရေးမှာအမျိုးသမီးတွေဘယ်လိုပါဝင်ရမလဲဆိုတော့အခန်းကဏ္ဍကိုကျွန်တော်တို့ဆွေးတွေးတာဖြစ်ပါတယ်။ပြီးတော့ဒီရှမ်းမြောက်မှာကျွေးနွေးတဲ့အကြောင်းအရာတွေနဲ့အတူဆက်ပြီးတော့မှငင်းချမ်းရေးထဲမှာအားလုံးပါဝင်ဖို့ရန်အတွက်ကိုရည်ရွယ်ပြီးတော့မှဒီပွဲလေးကိုပြုလုပ်တာဖြစ်ပါတယ်။
လာရှိုမျိုးကခန်းနာကိုမြမရွေလျားပညာရေးစီမံချက်မြမနိုင်ငံဌာနဆိုင်ရာကိုယ်စားလှယ်ဒေါ်ဆွေစင်ထိုက်တက်ရောက်ခဲ့ပြီးအမျိုးသမီးနဲ့စိတ်ထားခေါင်းစဉ်နဲ့ဆွေးနွေးခဲ့ပါတယ်။အမျိုးသမီးတွေဟာအခွင့်အရေးမပေးတဲ့အတွက်မလုံနိုင်ကြဘူးလို့အထင်ရှိနေပြီးတကယ်တော့လုံနိုင်တာတွေအများကြီးရှိရဲ့လို့ဒေါ်ဆွေစင်ထိုက်ကပြောပါတယ်။
သူတို့စိတ်ထဲမှာထင်နေတာအခွင့်အရေးမပေးတဲ့အတွက်ကြောင့်မလို့သူတို့ဒီလုပ်တွေကိုမလုပ်နိုင်ဘူးလို့ထင်တာပေါ့တကယ်တော့ကိုယ့်ဟာကိုယ်လုပ်နိုင်တဲ့နေရာနဲ့စလုပ်ရမှာဖြစ်ပါတယ်ပကံများပေါ်မှာလှုပ်ရှားတွေကအများကြီးပဲတွေ့နေရတယ်လို့ကျမတို့မကြပြောသလိုပဲကိုယ်လုပ်နိုင်တဲ့နေရာနဲ့ကိုယ်စလုပ်ရမှာ
လာရှုမျိုးကခန်းနာကိုရှမ်းပြည်နယ်မြောက်ပိုင်းမြို့နယ်တွေကရက်ဖက်ဖွဲ့အစည်းပေါင်း54ဘွဲ့ကကိုယ်စားလှယ်ပေါင်း190ကျော်တက်ရောက်ခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းကတီဘောနဲ့မူဆယ်မြို့တွေမှာလည်းနိုင်ငံတကာမျိုးသမီးတွေကိုတအံမျိုးသမီးအဖွဲ့ကဦးဆောင်ကျင်းပခဲ့ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်စစ်တွေမြို့မှာလည်းနိုင်ငံတကာမျိုးသမီးနေခန်းနာကိုရခိုင်မျိုးသမီးများအစည်းအရုံးကဦးဆောင်ပြီးအခမ်းအနားကိုတက်ရောက်လာတဲ့ဒေါ်တင်တင်သွဲကရခိုင်မျိုးသမီးတွေမှာအိမ်တွင်းအကြမ်းဖက်ခံရမှုတွေပါဝင်နေရာတိုင်းမှာလုံခြုံမှုမရှိဘူးလို့ပြောပါတယ်
။ဥပဒေကြောင့်အရာရောဒီပတ်ဝန်းကျင်အနေထားအရာပါအမျိုးသမီးတွေရဲ့ဒီလုံးချုံတဲ့ဘဝနေထားကိုရောက်ဖို့အတွက်အရန်ကိုအနှံ့ကုန်ဝင်းနေတဲ့အနေထားတစ်ခုကိုရင်ဆိုင်နေရပါတယ်။အိမ်တွင်းအကျဉ်းဖက်မှုတို့အပါဝင်ပေါ့နော်။ဒေသအခြေအနေရဒီအမျိုးသမီးများအပေါ်မှာဒီမတော်မတရားပြုခြင်းတဲ့ကိစ္စတွေပေါ့နော်။နေရာဒေသအနှံ့တွေမှာကြုံတွေ့နေရတာတွေရှိတယ်
။စစ်တွေမျိုးမှာပြုတ်လုတဲ့ဒီနေ့အခမ်းအနားကိုမြို့ကိုလှည့်ပတ်ပြီးတော့လမ်းဆောင်တွေမှာအမျိုးသမီးအခွင့်အရေးတွေနဲ့ပတ်သက်တဲ့ဟောပြောမှုတွေကိုလှုပ်ဆောင်ဖို့စီစဉ်ခဲ့ပေမဲ့အစိုးရကခွင့်မပြုခဲ့တာကြောင့်အခုလိုဓမ္မရုံမှာပဲအကျဉ်းချုပ်ပြီးလုပ်ခဲ့ရတယ်လို့သိရပါတယ်။အလားတူရန်ကုန်မြို့ပြည်သူ့ရင်မြစ်မှာလည်းနိုင်ငံတကာအမျိုးသမီးများနေ့ကိုအမျိုးသမီးအဖွဲ့များကွန်ရက်ကဦးဆောင်ကျင်းပခဲ့ပြီးရပ်ဖက်အမျိုးသမီးအဖွဲ့30ကျော်ကလူဦးရေ600ကျော်တက်ရောက်ခဲ့ပါတယ်။လက်ရှိဒုတိယကြိမ်လွှတ်တော်မှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်အရေးအတွက်များပြားလာတဲ့အတွက်အမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းလာနိုင်မှာဖြစ်တယ်လို့ Woman Trigger ကမခင်လေးကပြောပါတယ်
။အမျိုးသမီးအရေးကြားမှတန်းတူရေးအတွက်သုံးဆွဲတဲ့နိုင်ငံတော်ဘတ်ဂျက်ဆိုတာမရှိသေးဘူး။အဲ့တော့ဒါပေမဲ့အခုကစပြီးတော့ကျမတို့ကအမျိုးသမီးတွေကဒီကိစ္စတွေကိုတိုက်တွန်းနဲ့လုပ်နိုင်တယ်။အမျိုးသမီးတွေရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အထောက်အကူပြုမဲ့ဥပဒေတွေကိုပို့ပြီးတော့ပြဋ္ဌာန်းလာနိုင်မယ်။အဲ့လိုလုပ်ခြင်းအပြင်အမျိုးသမီးတွေကပို့ပြီးတော့ကျမတို့2020ကျရင်အမျိုးသမီးအချိုးအစားဒီထက်ပို့ပြီးတော့2-3ဆတက်လာနိုင်တယ်လို့ကျမတို့မြင်တယ်
မြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ်ကလက်ရှိအချိန်မှာမြန်မာနိုင်ငံမှာလုံးဝပြည့်ပြည့်စုံတဲ့ပြည်ရင်းစစ်ချုပ်ငြိမ်းရေးကိုမလုပ်ဆောင်နိုင်သေးတဲ့အတွက်စစ်ပွဲဒေသတွေမှာရှိတဲ့အမျိုးသမီးတွေမှာအကာအကွယ်မင့်နေပြီးဆိုးရွားတဲ့ဆင်းရဲဒုက္ခတွေကိုကြုံတွေ့နေရဆဲဖြစ်တယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်ရှင်